ထိုင်းနိုင်ငံရယောင်ပြည်နယ်အတွင်းကမြန်မာနဲ့ထိုင်းအလုသမာ1800လောက်ရှိတဲ့ပင်လယ်ဇာထုတ်လုပ်တဲ့စစ်ရုံမှာအလုသမာတွေကိုအောက်ဂုတ်လ15ရက်နေ့ကကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးခဲ့ရမှာကိုဗစ်ကူးစက်သူ290ကျော်ရှိတဲ့အတွက်စစ်ရုံကိုယာယီပိတ်လိုက်ရကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပြည်ရင်းနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမာရေးတာဝန်ခံဦးမင်းဦးကပြောပြပါတယ
်စစ်ရုံမှာအလုသမာတွေရှစ်လိုက်တော့ဟိုဟာဖြစ်တာပေါ့နော်ကိုဗစ်ဖြစ်လိုက်တော့တွေ့တာပေါ့1800ကျော်ရှိရတယ်အဲ့ဒီအချိန်မှာစစ်တာဖေးစားဟောတည်း190လာမသိဘူးအဲ့ဒီကျွန်တော်တို့အမြန်စစ်တယ်ဟာနဲ့အဲ့ဒီ gene test case နဲ့စစ်လိုက်တာအဲ့လိုတွေ့ရတယ်ဆိုတော့အဲ့ဒီ13ယောက်ကတော့သူတို့ခံထပူကြီးလေ
ဟုတ်ကဲ့
အဲ့မှာသူတို့အဲ့ရနေပြန်လာလို့ပြောတယ်အဲ့ဒီကနေပြီးတော့ဟောစတွေ့တဲ့သဘောပေါ့နော်အဲ့ဒီတွေ့ပြီးတော့နောက်တခြားလူတွေကူးတဲ့သဘောတင်းကြည့်တာတော့အဲ့ဒီမှာတော့မြန်မာတွေကတော့ရှိတာပေါ့မြန်မာတွေမဟုတ်ဘူးအဲ့မှာဒီအခြေပဲခြံရတာမော်ရီယာလို့ရှိတယ်လေအဲ့ဒီမှာကအဲ့ဒါပင်လယ်ဇာထုတ်တဲ့ဆဲဟုတ်တယ်အေဂန်ဆဲကိုဆိုတော့လေပင်လယ်ဇာထုတ်တဲ့ဆဲ
အခုလိုမျိုးလူ290လောက်ကိုဗစ်ကူးစက်နေတာတွေ့ရှိရပြီးတဲ့နောက်ဆဲရုံကိုပိတ်ထားလိုက်ပြီးဆက်ဆက်သူတွေကိုဆက်လက်စစ်ဆေးရမယ့်အခြေအနေရှိနေတယ်လို့လည်းဦးမင်းဦးကပြောပါတယ
်ဆဲရုံကိုပိတ်လိုက်တယ်အဲ့ဒီဟာတွေ့လိုက်တဲ့အချိန်တွေ့ပြီးတော့ငါပိတ်တာလေသူတို့ကဟုတ်က
ဲ့
တွေ့ပြီးတော့ပိတ်လိုက်တဲ့အချိန်မှာလည်းသူကပြောမယ်ဆိုလို့ရှင်တွေ့ထားတဲ့လူတွေနဲ့အာသူတွေနဲ့ဆက်ဆက်မှုရှိတယ်ပေါ့နော်အဲ့ဒါတွေရတယ်လာအောင်ပါလေဆက်ပြီးတော့လေ
ထိုင်းဝင်ကြီးရုပ်ပရာယွတ်ကျန်ဝချာအပါဝင်ထိုင်းဝင်ကြီးများအစည်းအဝေးမှာတော့တိုင်းနိုင်ငံအတွင်းရှိအနီးရင်းအောင်တတ်မှတ်ထားတဲ့ပြည်နယ်တွေကိုဩဂုတ်လ31ရက်နေ့ထိကန့်သတ်ပိတ်ဆို့မှုတွေဆက်လုပ်ထားအောင်မှာဖြစ်တယ်လို့ဆိုပါတယ်ဒီထဲမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်နေတဲ့ရယောင်ပြည်နယ်လည်းပါဝင်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ 94,800 ကျော်ထိတိုးလာပြီးဩဂုတ်လ18ရက်နေ့တနေ့ထဲမှာပဲကူးစက်သူ 2,100 ကျော်ရှိပါတယ်။သေဆုံးသူကလည်း 8,000 ကျော်အထိရှိလာပါပြီ။ကူးစက်မှုတွေထဲမှာတော့ရှစ်ပြောင်းလူသမားတွေတောင်းတဲ့ချီပြီးကူးစက်မှုတွေဖြစ်ပေါ်နေပါတယ်ရှင်။